အမေရိကန်နိုင်ငံမှာထက်သပရင်းတွေကတရက်အတွင်းကိုဗစ် -19 အကူးဆက်ခံရသူ 6,000 နီးပါးနဲ့ဆန်ချိန်တင်သွားခဲ့ပြီးတောက်တာနေ့မှာတော့ဒီရောဂါအကူးဆက်ခံရသူ 6,000 နီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အကူးဆက်ခံရသူ 8,000 ရှိနေရကနေ 15 ရက်အတွင်းတသန်းတိုးပြီး 6,000 နီးပါးဖြစ်လာခဲ့တာပါ။ထက်သပရင်းတွေက American အနောက်လယ်ပိုင်းက Illinois, Wisconsin နဲ့ Iowa ပြည်နယ်တွေအပြင်Texas, Florida နဲ့အနောက်ဘက်က California ပြည်နယ်ပါဝင်ပြည်နယ်တချို့မှာတရက်အတွင်းကူးစက်မှုနှုန်းကတိတိတသားတိုးလာနေတာဖြစ်ပါတယ်။ကမ္ဘာတလွှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်တချီတိုးလာနေတာကြောင့်နိုင်ငံခေါင်းဆောင်တွေဟာသူတို့နိုင်ငံတွေအတွက်ကန့်သတ်မှုအသစ်တွေချမှတ်ဖို့စဉ်းစားလာကြပါတယ်။ Britain နိုင်ငံခြားရေးဝန်ကြီး Dominic Raab ကတော့ Britain မှာဒီရောဂါမပြန့်ပွားအောင်တနိုင်ငံလုံးတိုင်းတာနဲ့အတော်လာပိတ်မင်ကန့်သက်တာထက်စီမင်းစီကံတွေကိုဒေတာလိုက်တင်းတင်းကြပ်ကြပ်ချမှတ်လုပ်ဆောင်တာကပိုးပြီးထိရောက်နိုင်တယ်လို့ပြောပါတယ်။ပြင်သစ်နဲ့ဂျာမနီမှာတော့ဒီရောဂါကူးစက်မှုကိုထိန်းချုပ်ဖို့တားမြစ်ကန့်သက်မှုအသစ်တွေကိုပြဋ္ဌာန်းခဲ့ပါတယ်။